သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာဖြစ်ပါတယ
် SBS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10:00နာရီမှနားဆင်နိုင်တယ်လို့ online ကနေလည်းအချိန်မီနားဆင်နိုင်ပါပြီ
မတ်လ10ရက်နေ့ဟာနိုင်ငံတကာအမျိုးသမီးများနေ့ဖြစ်ပါတယ်2025ခုနှစ်အတွက်ဆောင်းပုံးကတော့အမျိုးသမီးနဲ့မိန်းကလေးငယ်များအားလုံးအတွက်အခွင့်အရေးများတန်းတူညီမျှရေးနဲ့စိတ်နဲ့ခန္ဓာတိုးတက်မြင့်တင်ရေးဖြစ်ပါတယ်အမျိုးသမီးများနေ့အတွက်အရောင်တွေကတော့ခရမ်းရောင်အစိမ်းရောင်နဲ့အဖြူရောင်တို့ဖြစ်ကြပါတယ်ခရမ်းရောင်ဆိုတာတရားမျှတမှုဂုဏ်သိက္ခာရှိမှုသစ္စာရှိမှုတို့ကိုကိုးစားပြုတာဖြစ်ပြီးအစိမ်းရောင်ကတော့မျောလင့်ခြင်းအတိတ်ပဲဆောင်ပါတယ်အဖြူရောင်ကတော့ဖြူစင်ခြင်းကိုကိုးစားပြုတာဖြစ်ပါတယ်1922ခုနှစ်တုန်းကဗလာဒီမီယာလီနင်ကနေမတ်လ10ရက်နေ့ကိုအမျိုးသမီးများနေ့အဖြစ်စတင်သတ်မှတ်ခဲ့တာဖြစ်ပြီးသူက1918ခုနှစ်တုန်းကရုရှားတော်လှန်ရေးကာလအတွင်းမှာအမျိုးသမီးတွေရဲ့စွမ်းဆောင်မှုအမျိုးသမီးတွေရဲ့ပေးဆပ်မှုတွေကိုဂုဏ်ပြုလိုက်တာဖြစ်ပါတယ်အဲဒီကနေ့တဆင့်တခြားနိုင်ငံတွေမှာလည်းအလားတူအမျိုးသမီးတွေကိုဂုဏ်ပြုပွဲတွေကျင်းပလာရကနေကုလသမဂ္ဂက1989ခုနှစ်ရစပြီးတော့နိုင်ငံတကာအမျိုးသမီးများနေ့အဖြစ်နှစ်စဉ်ကျင်းပလာခဲ့တာဖြစ်ပါတယ်။နိုင်ငံတကာအမျိုးသမီးများနေ့နဲ့ပတ်သက်ပြီးမဲလ်ဘန်မြို့ကလုပ်ငန်းရှင်အမျိုးသမီးတူဦးကိုဆက်သွယ်မေးမြန်းတဲ့အခါမှာသူကအခုလိုပြောပြထားပါတယ်
။ကျမနာမည်မုန်းနေတယ်ပါ။အော်စတြေးလျနိုင်ငံကျမတို့ခုနှစ်ခုနှစ်မှရပါတော့နော်။ဟုတ်အခု solution မှာပါမှာနေပါတယ်ကျမဒီအဖွဲ့စီလုပ်ငန်းတွေလည်းတာမန်တော့လုပ်ပါတယ်နောက်တော့ဒီ business တစ်ခုအနေနဲ့လည်း HN disability home care service အနေနဲ့ comfort care and community service company လုပ်ငန်းတစ်ခုလည်းဦးစီးဆောင်ပြုတော့လုပ်ကိုင်နေပါတယ်ဗောနော်ပထမဆုံးအနေနဲ့ကြောက်ရွံ့လာတဲ့ international women's day ဗောနော်နိုင်ငံတကာမျိုးမိညာနေ့မှာမျိုးမိတို့များအားလုံးကိုယ်ကျမစိတ်ချမ်းသာစွာနဲ့မိမိတို့ရဲ့ကြာရခန္ဓာမှာလွတ်လွတ်လပ်လပ်ပေါ်ပေါ်ပါပါအန်ဒီရဲ့ဒီကင်းစွာနဲ့ပေါ့နော်လှုပ်ဆောင်နိုင်ရပါစေလှုပ်ရင်တဲ့ဆန္ဒတွေလှုပ်ဖြစ်ရင်တဲ့ဆန္ဒတွေမျိုးသမီးတွေညာအားလုံးပေါ့နော်ဆန္ဒနဲ့အလုံးနဲ့တခြားတွေကြာပါစေလို့ပထမဆုံးကျွန်မပြောချင်ပါတယ်ပြောရမယ်ဆိုလို့ရှိရင်ဒီနိုင်ဒီအမျိုးသမီးများနေ့ကိုဂုဏ်ပြုကျင်းပခြင်းဟာလေလှုပ်ပေးတဲ့လှုပ်ပေးထိုက်တဲ့အရာတစ်ခုဖြစ်တယ်ဂုဏ်ပြုသင်ဂုဏ်ပြုထိုက်တဲ့အရာတစ်ခုဖြစ်ပါတယ်။ဘာဖြစ်လဲဆိုတော့ကျမတို့အမျိုးသမီးတွေကအခုအချိန်ထိဥမာတစ်ခုပြောရမယ်ဆိုလို့ရှိရင်ကျမဆိုလို့ရှိရင်ဗမာပြည်ကနေတဲ့ဒုက္ခတဲ့နေရာနေတဲ့ပေါ့နော်ဒီအမျိုးသမီးတွေရဲ့အတူတူကွာပေါ့နော်ဒီအမျိုးသမီးတွေရဲ့တချို့ပေါ့နော်အမျိုးသမီးတွေအခက်အခဲတွေကိုအခုညီဖြစ်ရှင်းပေးရတဲ့ဟာဒီလည်းအများကြီးရှိခဲ့ဘူးတယ်သူတို့ဖြစ် domestic violence ပေါ့နော်ကြံဖက်ခံရတဲ့အမျိုးသမီးတွေပေါ့နော်အဲ့ဒီအများကြီးကူညီတာနိုင်တယ်လို့ပေါ့နော်လောက်ဆောင်ခဲ့ပူရတဲ့အဲ့ဒီလည်းရှိတယ်နောက်တော့ Gemma Price တခုဖြစ်တယ်ပါဒီမှာနိုင်ငံဒီလိုမျိုး Australia နိုင်ငံမှာတိုးတက်တဲ့နိုင်ငံကြီးမှာပေါ့နော်အခွင့်အရေးတွေအများကြီးရှိတဲ့နိုင်ငံကြီးမှာရောက်လာတဲ့တိုင်အောင်မှာ Gemma စိတ်ထဲမှာဟိုဒါတွေကအားလုံးအဲ့မရှိတော့ဘူးလို့ Gemma ထင်ခဲ့တယ်ဒီအစည်းအဝေးဒီတရားဥပဒေအဖွဲ့အစည်းနဲ့ပတ်သက်တဲ့ဒီ West Justice တွေပေါ့နော်ဒီ local government ရဲ့အဖွဲ့အစည်းတခုအစည်းအဝေးမှာ question မေးခွန်းတွေမေးလာတာရှိတယ်။သူတို့ရဲ့ရင်ဆိုင်ရတဲ့ဖြေရှင်းရတဲ့ဒီ case တွေမှာဘယ် case ကအများဆုံးလဲလို့တချို့ကမေးတဲ့အခါမှာကြတော့သူတို့ပြောတဲ့ case အများဆုံး case က domestic violence တွေကျမအရင် shock ဖြစ်သွားတယ်။ဘာဖြစ်လို့စိတ်တမဟောဟိုဒါဒုက္ခတဲ့ဘဝကြီးပေါ့နော်နောက်တော့ဟိုအမမြင်ဟိုဒါနိုင်တဲ့အခြေအနေတွေမှာမျိုးသမီးတွေသေးရင်ဆိုင်ရတာပေါ့နော်မဟုတ်ဘူးဒီလိုမျိုးတိုးတက်တဲ့နိုင်ငံကြီးမှာအခွင့်အရေးအများကြီးပြည့်ဝတဲ့နိုင်ငံကြီးမှာသူတို့ပြောလိုက်တဲ့အဖြေက domestic violence case ပေါ့နော်အဲ့လိုအကြံဖက်မှုအမျိုးသမီးအကြံဖက်မှုတွေ case ကိုသူတို့အများကြီးရင်ဆိုင်ရတယ်ဆိုတဲ့စကားကျမကြားရတဲ့ကျမအနေနဲ့ shock ဖြစ်တယ်စိတ်မကောင်းလည်းဖြစ်တယ်ပေါ့နော်ဆိုလိုချင်တာကတော့အမျိုးသမီးတွေကအကြံဖက်ခံရတဲ့ဟာတွေပေါ့နော်အခွင့်အရေးလို့လောက်မခံစားရတဲ့ဟာဒီလည်းအများကြီးဒီတိုးတက်တဲ့နိုင်ငံမှာလည်းရှိနေသေးတယ်ဆိုတာကိုလည်းအမျိုးသမီးတွေအားလုံးလည်းသိသင့်တယ်နောက်ကအမျိုးသားတွေအားလုံးလည်းပေါ့ခေါင်းဆောင်တွေအားလုံးလည်းဒါဒီအနေအထားတွေကိုသိသင့်တယ်အမျိုးသမီးတွေအနေနဲ့ကပေါ့နော်ကိုယ်အမျိုးသမီးတွေအချင်းချင်းဘယ်လို support လုပ်ကြမလဲ အမျိုးသားတွေအနေနဲ့ကလည်းဒီအမျိုးသမီးတွေပေါ့နော်ဥပဒေဆောင်ပြတဲ့အမျိုးသမီးတွေဟိုမှာဖြစ်အဖက်ဖက်ပေါ့နော်နိုင်ငံရေးလူမှုရေးစီးပွားရေးဒီမကမိသားစုထဲမှာဥပဒေဆောင်ပြရတဲ့ပေါ့နော်မိဆိုတဲ့ခေါင်းဆောင်အရာခေါင်းဆောင်အမျိုးသမီးတွေနဲ့အမျိုးသားတွေရောပေါ့နော်အဲ့ဒါကိုအသိတော်ဆုံးပေါ့နော်အကောင်ဆုံးသူတို့ကsupport လုပ်ရမယ်အတိမပြရမယ်အထူးသဖြင့်ဒီကြားရလာတဲ့နိုင်ငံကမြို့သမားမိညာနေမှာဆိုလို့ရှိရင်အဲ့ဒီဟာတွေကိုကျမတို့ကအဲ့ဒါမိမောင်းထိုးပြီးတော့ဒီအမျိုးသမီးတွေရဲ့အခန်းကဏ္ဍအမျိုးသမီးတွေရဲ့ဦးစီးဆောင်ပါဝင်ဆောင်ရွက်မှုတွေကိုကျမတို့ကအတိမပြဂုဏ်ပြုရတဲ့နေ့တစ်နေ့ဖြစ်တဲ့ရှစ်သိခြင်းနဲ့ပေါ့နော်ကျမနေနဲ့
ကောက်ကဲပါရှင်အဲ့တော့ဒီမမိုးနေတရာဒီဒီနိုင်ငံမှာရောက်လာတာဟိုမိခင်နဲ့ဖြစ်တယ်ပေါ့နော်အမျိုးသမီးတူလည်းဖြစ်တယ်ဒီဘကနေရွှေပြောင်းနေထိုင်တဲ့အမျိုးသမီးဒါပေမဲ့ဒီနိုင်ငံမှာဘယ်လိုပြောစီးပွားရေးလုပ်ငန်းပေါ့နော်ဒီလုပ်ငန်းကြီးတစ်ခုကိုလည်းတည်ထောင်နိုင်တဲ့အမျိုးသမီးဖြစ်တယ်လေအဲ့တော့အဲ့လိုမျိုးလုပ်တဲ့အခါမှာအမျိုးသမီးတူအနေနဲ့ပို့ပြီးတော့တခြားထက်ပို့ပြီးတော့ဟိုဘယ်လိုပြောစိန်ခေါ်မှုတွေကြုံရတယ်လို့မြင်ပါသလားရှင
်အမှန်တကယ်ပြောရမယ်ဆိုလို့ရှင်တော့အမြင်ရှိတာပေါ့နော်အမေတယောက်အနေနဲ့ပေါ့နော်အမျိုးသမီးတူအနေနဲ့စားချင်းဒီမှာဆပ်တော့ဒီရောက်လာတဲ့အချိန်မှာပဲဖြစ်ဖြစ်ပေါ့နော်ဘဝတစ်ခုကိုပြန်လဲထူထောင်တဲ့အချိန်မှာပေါ့နော်ဒုက္ခပြန်နေဒီနိုင်ငံရောက်လာတာအခက်အခဲတွေတော့ဘာသာစကားတွေအခက်အခဲတွေအများမျိုးမျိုးရှိတာပေါ့နော်အဲ့ဒါကိုပြန်လဲထူထောင်တဲ့အချိန်ကာလမှာပဲဖြစ်ဖြစ်နောက်တော့တဆင်ပေါ့နော်အဲ့ဒါအခြေကျလာပြီးတော့လုံငန်းဆောင်တာဒီစတဲ့တော့ဆောင်ရွက်တဲ့အချိန်မှာပြည်ပြည်ပေါ့နော်အခက်ခဲကြီးရတော့ challenge တွေကတော့အများကြီးရှိတာပေါ့နော်မြို့သမီးတူအနေနဲ့နံပါတ်၁မှာဆိုလို့ရှိရင်တော့မိခင်တယောက်အနေနဲ့ရောက်ရှားနေတဲ့မျိုးသားတွေနဲ့ရင်ပေါင်းတန်းပြီးတော့လောက်ရတဲ့အချိန်မှာပြည်ပြည်ဦးစီးဆောင်ပြုရတဲ့အချိန်မှာပြည်ပြည်ခွန်အားတွေအများကြီးလိုတယ်တတိတွေအများကြီးလိုတယ်မိသားစုဝင်တွေအမျိုးသားတွေကလည်းအဲ့ဒါကိုနားလည်ပံ့ပိုးမှုတွေပေါ့နော်အများကြီးလိုရတယ်ဘလောက်ပဲအခက်အခဲရှိနေပါစေလုံလို့ရတဲ့အခန်းကဏ္ဍတွေလုံပြီးတဲ့အခန်းကဏ္ဍတွေလုံစီခြင်းလုံချင်တဲ့ဆန္ဒရှိတဲ့အခန်းကဏ္ဍတွေမှာကျွန်တော်တို့ဘလောက်ပဲအခက်အခဲတားဆီးပြီးရှိနေပါစေပေါ့နော်ကျွန်တော်တို့အမျိုးသမီးတွေကကိုယ့်ကိုယ်ကိုယုံကြည်မှုအပြည့်နဲ့ဟိုမှာပြည့်ပြဿနာရှိလာမယ်ဆိုလို့ရှိရင်လည်းတစုံတစ်ခုကိုရင်ဆိုင်ကြော်လွှားနိုင်တဲ့စိတ်ဓာတ်တွေနဲ့ပေါ့နော်အဲ့မှာလုံဆောင်သွားမယ်ဆိုလို့ရှိရင်ဘေကန္တာမှာပဲဖြစ်ဖြစ်အဲ့ဒါကျွန်တော်တို့အမျိုးသမီးတွေကဒီအခက်ခဲတွေကိုကြော်လွှားနိုင်ပြီးတော့ကျွန်တော်တို့လုံတဲ့လုံထိုက်တဲ့ကန္တာတွေမှာဥပဒေဆောင်ပြုတဲ့ကန္တာဒီမှာကျွန်တော်တို့လုံဆောင်ကြော်လွှားကသွားနိုင်တယ်လို့ကျွန်မပြောရယုံကြည်ပါတယ
်ဒါတော့ Melbourne မြို့ကမမိုးနင်းသွေရဲ့ပြောပြချက်တွေပဲဖြစ်ပါတယ်တခါ Melbourne မြို့မှာနေထိုင်ပြီးတော့ RMIT သက်ကလူမှာMaster of Public Policy ကိုနောက်ဆုံးနှစ်အနေနဲ့တက်ရောက်နေပြီးလွန်ခဲ့တဲ့တစ်နှစ်ခွဲလောက်ကမှ Melbourne ကိုရောက်လာတဲ့သင်္ဆာကိုလည်းဆက်သွယ်မေးမြန်းထားပါတယ်။သင်္ဆာကတော့ဒီနိုင်ငံတကာအမျိုးသမီးများနေ့ကိုကျင်းပဖို့အရေးကြီးတဲ့အကြောင်းအခုလိုပြောသွားခဲ့ပါတယ်
။ဟုတ်ကဲ့။ကျွန်တော်ပထမဆုံးအနေနဲ့ဒီနေ့လေးအတွက်ကိုဝမ်းသာရပါတော့။လူငယ်တက်ရောက်နေတဲ့ဒီလိုနေ့မျိုးမှာအမျိုးသမီးအရေးစာတူညီမျှရေးဆိုတာကိုပြောနိုင်တဲ့အတွက်ဒီသမိုင်းတစ်လျှောက်မှာဒီဟာပြောနိုင်ဖို့အရေးကိုစူးစမ်းခဲ့မျိုးသမီးတွေအတွက်ကိုလည်းကျေးဇူးတင်တယ်လို့အကုန်လဲခုံယူတယ်။ပုံမှန်ဆိုလို့ရှိရင်ကျမတို့ဒီမျိုးသမီးရေးတာတူညီမျှရေးဆိုတာပြောဖို့ခက်ခဲခဲ့ရပေါ့နော်။ဒါပေမဲ့ဒီတမိုင်းဆောင်မှာလုပ်ခဲ့တဲ့မျိုးသမီးတွေအကြောင်းသာကျမတို့ဒီနေ့မှာတာတူညီမျှရေးရောမျိုးသမီးခွင့်အောင်မြင်မှုအကြောင်းတွေရောပြောနိုင်တယ်။လူငယ်တယောက်အနေနဲ့ကတော့ကျမတို့ဒီဟာတွေကိုလက်ဆင့်ကမ်းသွားဖို့လည်းလိုတယ်။ကျမတို့လက်ရှိမှာအရင်တုန်းကလုပ်ခဲ့တဲ့မျိုးသမီးတွေရဲ့လုပ်ခဲ့တဲ့အရာတွေကိုတည်ယူပြီးတော့ကျမတို့ဘယ်လိုမျိုးဒီလက်ရှိခေတ်မှာဥမာဖြစ် social media သုံးပြီးကျမတို့ဘယ်လိုမျိုးမျိုးသမီးအရေးကိုလှုပ်ဆောင်မလဲဆိုတဲ့ဟာကိုရှေ့လုပ်ခဲ့တဲ့ဟာတွေတည်ယူရင်းနဲ့ပို့လှုပ်ဆောင်သွားဖို့လိုအပ်တယ်ပေါ့နော
်ဟုတ်ကဲ့အဲ့တော့ဒီညီမအနေနဲ့ပေါ့နော်လူငယ်သူအနေနဲ့အလုပ်လုပ်တဲ့အခါမှာပဲဖြစ်ဖြစ်တစ်ခါခုပေါ့နော်အမျိုးသမီးဖြစ်လို့ဟိုအချင်းပေးတာပေါ့နော်ဟိုအမျိုးသမီးဖြစ်လို့ဒါမှမဟုတ်လူငယ်ဖြစ်လို့အဲ့လိုမျိုးဟိုထင်မြင်ခံရတာမျိုးရှိခဲ့ဘူးလား
အာရှိခဲ့ဘူးတယ်မှာညီမအသက်22နှစ်မှာစပြီးတော့ညီမတင်းတော့တူလည်းဖြစ်ခဲ့တော့တင်းတော့လှုပ်တယ်ပေါ့နော်တင်းတော့လှုပ်တဲ့အချိန်မှာလည်းအဲ့ဒီတဲကိုကမျိုးသမီးတင်းတော့ကရှားရယ်ပေါ့နော်တင်းတော့ဆိုတာမျိုးသမီးတွေလောရတဲ့အရာမဟုတ်ဘူးဟိုမျိုးသမီးဆိုတာမျိုးကဟိုရုံးခန်းမှာတော်တော်မော်မော်လေးထိုင်ပြီးကွန်ပျူတာနဲ့ပဲလောရတဲ့အလုပ်ကိုသူတို့က မျိုးသမီးအလုံးလို့သတ်မှတ်ထားတဲ့အတွက်ကြောင့်မို့လို့ဟိုညီမကမျိုးသားတွေတစားစူးစားရတဲ့ဆိုင်ညီမနှစ်စားစူးစားပြရတယ်ပေါ့နော်မနေ့စောစောလေးငါသွားနိုင်တယ်ငါလုံနိုင်တယ်ဒီလိုနေရာမျိုးမသွားနိုင်ဘူးဆိုတာမရှိဘူးငါသွားနိုင်တယ်ဥမာအဖြစ်တရားရုံးညီမဟိုအဲ့ဒီနောက်စားလို့တရားနိုင်ငံရေးဒီတရားမျှတရေးဖို့စိတ်ဝင်စားရတယ်ပေါ့နော်အဲ့တော့တရားရုံးတွေပါရင်လည်းညီမတည်လိုက်ခြင်းနဲ့ဒါပေမဲ့တရားရုံးဆိုတဲ့ဟာမျိုးကအမျိုးသားတွေပဲအများစုရှိရဲ့လုပ်ငန်းကွင်မို့လို့မို့သမီးသွားရင်မတင့်တော်ဘူးနင်းသွားလို့ရှင်တော့တည်င်းယူရတာခက်ခဲဖြစ်လိမ့်မယ်မသွားနဲ့ဆိုတဲ့ဟာမျိုးဟိုလူကြီးတွေရှိကြနေပြီးတော့ကြားရယ်ပေါ့နော်အဲ့တော့ကမရဘူးသွားမယ်ငါရအောင်ယူပြမယ်ဆိုပြီးတော့သွားရယ်ဟိုသွားတဲ့ချိန်မှာလဲဟိုအထင်သေးခံရတယ်အဲ့တော့သူများကတစပြောရယ်ဆိုကိုကကိုယ့်ရဲ့အကြောင်းနှစ်စပြန်ပြောရယ်ဟိုသူများအလွယ်တကူအင်တာဗျူးရရယ်ဆိုလို့ရှင်ညီမကတိုးပြီးတော့မှရရယ်ပေါ့နော်ဟိုနေမျိုးသမီးဘာလို့အရန်တိုးတာလဲနောက်မှနေဟိုပြီးတော့မှနေဟာနေတသက်ဖြူဆိုတဲ့ဟာမျိုးတွေလည်းကြုံခဲ့ရတယ်ပေါ့နော်ဟိုဒါမဲ့လဲစူးစမ်းခြင်းနဲ့ဖြစ်ချင်းသိရှိရဲနောက်ပြီးတော့မခံချင်ဘူးပေါ့နော်ငါ့ကိုအဲ့လိုပြောရမလားဆိုတဲ့စိတ်နဲ့လုပ်တဲ့အချိန်မှာတော့အဆင်ပြေတယ်ဒါမဲ့လဲမျိုးသားတွေတစားဆိုကျမတို့မျိုးသမီးတွေကနှစ်စစူးစမ်းခဲ့ရတယ်ပေါ့နော်အထူးသဖြင့်ဒီလိုမျိုးမျိုးသမီးတွေနဲ့မရင်းနှီးရပတ်ဝန်းကျင်မျိုးမှာပေါ့နော်ညီမတန်ရုံမှာလောက်တော့လေညီမတန်ရုံမှာလောက်တော့အသက်20ကျော်ကျော်လေးပဲရှိသေးရောများသောအားဖြင့်နိုင်ငံရေးစကားဝိုင်းဒီ policy advocacy ဝိုင်းနေဆိုတာမျိုးသားတွေအများဆုံးကြီးစိုးတဲ့ရဝန်းလို့ပြောလို့ရရယ်ပေါ့နော်ကျမတန်ရုံမှာစားလို့တော့တယုံရဲ့ကျမရဲ့အရာရှိပေါ့နော်ကျမရဲ့အထက်လူကြီးကကျမအမြဲခေါ်ပါရယ်ညီမနိုင်ငံမှာတော့နိုင်ငံတန်ရုံတစ်ခုမှာလှုပ်လှုပ်တဲ့အချိန်မှာ policy advocacy ဝိုင်းနေသွားတဲ့အခါမှာများသောအားဖြင့်ဒီရဝန်းမှာအမျိုးသားတွေပဲကြီးစိုးတဲ့ရဝန်းလိုမျိုးဖြစ်နေတော့ဒီမှာတစ်ခုပြောလိုက်လို့ရှင်သူ့မှာအတွေ့အကြုံမှမရှိတာသူဘလို့လို့ဒီအတွေ့အကြုံကြီးရလိုက်မလဲဆိုတဲ့ဟာမျိုးကျွန်မအထင်သေးခဲ့ရတယ်ပေါ့နော်တရားရုံးကိစ္စမျိုးပြောတဲ့အခါဆိုလို့ရှင်လေမင်းကလေးကလို့ခက်ခက်ခက်ခက်ကျန်းကျန်းတန်းရခဲ့မှာမဟုတ်ဘူးပေါ့သူကကြော့ကြော့လေးနေပြီးရခဲ့မှာပေါ့ဆိုတဲ့ဟာမျိုးတွေအထင်သေးခံရတယ်ဒါပေမဲ့လည်းကျွန်မဘေးနားအထက်လူကြီးကသူတို့အတွက်ကြတော့ဒီစကားဝိုင်းမျိုးဒီမင်းကလေးဒီလိုပြောနေတဲ့ဟာမျိုးကသူ့အတွက်ကရင်းနှီးနေပေမဲ့လည်းညီမနိုင်ငံမှာကြတော့ဒါမျိုးကအထူးတဆန့်ဖြစ်နေတော့ဟိုတချို့အရာတွေမှာကျမပြောရတဲ့ဟာတွေလက်မခံနိုင်ဘူးပေါ့နော်မျိုးသမီးလည်းဖြစ်တယ်ငယ်လေးငယ်တယ်ဟိုနေအတွေ့အကြုံမရှိဘူးနေပြောနေတာတွေကိုနေမသိဘူးဆိုတဲ့ဟာမျိုးကြုံတွေ့ရတယ်ပေါ့နော
်ဟုတ်အဲ့တော့ဒီလိုမျိုးနေ့တွေကကြတော့အခုထိကျင်းပဖို့က relevant ဖြစ်နေသေးပဲပေါ့နော
်ဟုတ်တယ်မညီမတို့က relevant ဖြစ်နေသေးပဲအချိန်ချိန်မှာတန်းတာတူညီမရဲ့အခွင့်အရေးတန်းတူရရှိသွားခဲ့ရင်တောင်မှကျမတို့မျိုးသမီးတွေကဒီခွင့်ရေးတွေဘလို့တိုက်ထုတ်ရလဲဆိုတဲ့ဟာကိုဆက်လက်ပြောနေဖို့လိုရဲပေါ့နော်ဒါမှလည်းဟိုဒီ1900လုံးတော့ရောက်တုန်းကရှိခဲ့တဲ့အမျိုးသမီးတွေထဲကျွန်မမှာ right ကိုရှိနေတယ်ဘာလို့ဆိုတော့ဒီ1900ဝန်းကျင်မှာကျွန်မရဲ့နှစ်တရာတုန်းကဒီအမျိုးသမီးတွေကနိုင်ငံရေးအခြေမှအမျိုးသမီးပါဝင်မှုမဲပေးခွင့်ရမှုတွေကိုသူတို့ပြောခဲ့လို့ဒါကျွန်မဒီချိန်မှာဟိုမဲပေးခွင့်ပြောဆိုခွင့်ပညာသင်ခွင့်ဆိုတဲ့အခွင့်အရေးတွေကိုကျွန်မရနေတာပေါ့နော်အဲ့ဒီအတွက်ကြောင့်မို့ဒီလာမယ့်ဒီနောက်မျိုးဆက် generation တွေကလည်းဒီရှေ့မျိုးဆက်တွေကလှုပ်သွားခဲ့လို့နန်းဖောက်ပြီးခဲ့လို့ဒါဒီနေရာမှာရှိနေတာအဲ့တော့အဲ့ဟာကိုသူတို့ပိုတံမိုးထားဖို့လိုတယ်ဟိုဒီလိုမျိုးပြောနေလို့ငါတို့မျိုးသားတွေကိုမုန်းတီးရမယ်ဆိုတာမျိုးမဟုတ်ပေမဲ့လေကို့အခွင့်အရေးကဘလို့ခက်ခက်ခဲခဲနဲ့ရခဲ့ရလဲဆိုတာကိုသိပြီးတော့ဒါကိုပိုတံမိုးထားဖို့လိုတယ်ဒီဟာကို next generation တွေကိုပြောပြဖို့လိုတယ်ဒါမှသာဒီသူတို့တိုက်ပွဲဝင်ခဲ့ရတဲ့မျိုးသမီးတွေကိုမမေ့မပြောင်းနဲ့မြန်မာကျေးဇူးတင်ကုန်းယူနေမှာဖြစ်တယ်ပေါ့နော်ဟုတ်ပြီးတော့ကျွန်တော်တို့မျိုးသမီးတွေကဘလော့ကီစွမ်းဆောင်နိုင်ခဲ့လေဆိုတော့အမြဲအမှတ်တရနေကုန်းယူပြီးပြောနေဖို့လိုအပ်ပါရဲ့မှာ
ဒါတော့တင်းစားရဲ့ပြောပြချက်တွေပဲဖြစ်ပါတယ်နောက်တစ်ခါမဲလ်ဘန်မြို့မှာနေထိုင်တဲ့မန်နွေနီထွန်းကိုလည်းဆက်သွယ်မေးမြန်းထားပါတယ်မန်နွေနီထွန်းကအင်္ဂါနေ့တုန်းကမဲလ်ဘန်မြို့မှာအမျိုးသမီးတွေကိုဂုဏ်ပြုတဲ့စာအုပ်တအုပ်ထုတ်ဝေတာနဲ့ပတ်သက်ပြီးအဲ့ဒီစာအုပ်မိတ်ဆက်အခမ်းအနားကိုတက်ရောက်ခဲ့သူဖြစ်ပါတယ်။အဲ့ဒါနဲ့ပတ်သက်ပြီးတော့မန်နွေနီထွန်းကအခုလိုပြောပြထားပါတယ်
။အဓိကဆိုရင်ပြောချတဲ့အကြောင်းရင်းကတော့ဒီဗမာပြည်ကအမျိုးသမီးတွေရဲ့ voice တွေနဲ့ပတ်သက်တဲ့အဲ့စာအုပ်အကြောင်းပြောတာပေါ့နော်။အဲ့ဒီစာအုပ်ပေါ့ Revolution တော်လှန်ရေးနဲ့ပတ်သက်ပြီးတော့မျိုးသမီးတွေရဲ့အပန်းအဲ့လိုကောင်းစင်နဲ့ပေါ့နော်။အဲ့ဒီစာအုပ်ကိုမိတ်ဆက်ပွဲသွားတာလေ။သွားတော့ခါကြတော့အဲ့ဒီမှာဆွေးနွေးတာကတော့အများကြီးပဲအဓိကကတော့ဒီနိုင်ငံတကာမှာလှုပ်ရှားနေတဲ့မျိုးသမီးတွေပြီးရောလို့ရှိရှင်မျိုးသမီးရဲ့အခွင့်အရေးကို respect ထားဖို့တွေပြီးရောလို့ရှိရှင်မျိုးသမီးတွေကဒီအုပ်ချုပ်ရေးနယ်ပယ်တွေဒီစီးပွားရေးနယ်ပယ်တွေမှာလည်းအဲ့လောက်ကြီးဥစားပေးမခံရသေးဘူးပေါ့နော်အရင်ကတည်းကဆိုင်တော့ဒါမဲ့ဆက်လက်ပြီးတော့လှုပ်ရှားရမယ့်ဟာတွေအများကြီးရှိတယ်ပေါ့အရင်ကတည်းကဆိုင်နေနေပို့လာတယ်ဆိုပေမဲ့လို့ဆက်လက်ပြီးတော့လှုပ်ရှားရမယ့်ဟာတွေအများကြီးရှိသေးတယ်ဆိုတဲ့အကြောင်းတွေဆွေးနွေးတာပေါ့နော်
ဟုတ်ကဲ့မဟိုအမတယောက်အနေနဲ့ကောဒီအမျိုးသမီးတူဦးအနေနဲ့ပေါ့နော်အဲ့လိုမျိုးဒီအမျိုးသမီးဖြစ်လို့ယောက်ျားတဲ့ရှင်ရင်လေလုပ်ငန်းခွင်မှာရောပြင်မှာရောပို့ပြီးတော့အဟန့်တာဖြစ်တယ်အဲ့လိုမျိုးခံစားရတာမျိုးတွေရှိလားရှင်
အမအနေနဲ့ပြောရမယ်ဆိုလို့ရှိရင်လုပ်ငန်းခွင်မှာတော့အမျိုးသမီးနဲ့ပတ်သက်လို့အမျိုးသမီးဖြစ်လို့အဟန့်တာရှိတာမျိုးတွေ့ရတယ်ပေါ့နော်မိသားစုတွေမှာဖြစ်လုပ်ငန်းခွင်တွေမှာဒီအမျိုးသမီးဖြစ်လို့အဟန့်တာတွေရှိတာကိုအမတွေ့ရတယ်အမတို့အမဖြတ်သန်းနေတဲ့ကာလတွေမှာဆိုတော့အဲ့ဒီလိုပဲပေါ့နော်အမျိုးသမီးဖြစ်လို့ဟိုအဟန့်တာရှိနေတော့မယ်ပေါ့နော်
ဟုတ်ကဲ့ဒီအမျိုးသမီးညာနေ့ကိုတော့ကျင်းပဖို့ကဘာကြောင့်ရည်ကြီးတယ်လို့ထင်ပါတယ်ရှင
်အာဟုတ်ကဲ့အမျိုးသမီးညာနေ့ပတ်သက်ပြီးတော့အမျိုးသမီးညာနေ့ကဟိုဒါဆက်လက်ပြီးတော့ကျင်းပနေဖို့လိုတယ်အမျိုးသမီးတွေကိုအသိမှတ်ပြုတဲ့အနေနဲ့ဒါကျင်းပတဲ့ရက်တရက်ဖြစ်တယ်ပေါ့နော်အမျိုးသမီးတွေကမိခင်တွေလည်းဖြစ်တယ်အမအနေနဲ့ပြောရမယ်ဆိုလို့ရှိရင်ဒါအမျိုးသမီးတွေကတစ်ဖက်တစ်လမ်းမှာဟိုအိမ်ထောင်ရေးမှာပဲဖြစ်ဖြစ်လုပ်ငန်းခွင်မှာပဲဖြစ်ဖြစ်အဓိကအဖြစ်အလုံးလုံးနေတဲ့အမျိုးသမီးနဲ့အိမ်ထောင်မှုဝန်ထမ်းတွေရောဟိုအိမ်ထောင်မှုတာဝန်တွေရောထမ်းဆောင်နေရတဲ့အမျိုးသမီးတွေမှာအ challenge တွေအများကြီးရှိတယ်အခက်အခဲတွေအများကြီးရှိတယ်စိန်ခေါ်မှုတွေအများကြီးရှိတယ်ပေါ့နော်အဲ့တော့ဒီမျိုးသမီးတွေလည်းဖြစ်မိခင်တွေလည်းဖြစ်တဲ့အာသူတွေကိုအသိမှတ်ပြုဖို့နဲ့ဂုဏ်ပြုဖို့အတွက်ကိုတော့ဒီမျိုးသမီးများနေကိုဆက်လက်ပြီးအမြဲတမ်းအမားတို့ကကျင်းပနေဖို့လိုတယ်ပြီးသွားလို့ရှိလို့ရှိရင်နောက်တစ်ခုနောက်တစ်ချက်ပြောချင်တဲ့အချက်ကဘာလဲဆိုတော့ခါကြတော့မိခင်တွေကလည်းဖြစ်တယ်လုပ်ငန်းခွင်တွေလည်းဝင်နေရတယ်ပတ်စံလည်းရှာနေရတယ်ဆိုတော့အဲ့အမျိုးသမီးတွေမှာကဝင်တော့ဝင်ဖို့တွေအမြဲတမ်းဖြစ်နေတယ်ပြီးလို့ရှိရင်အမျိုးသမီးတွေကဒီလိုမျိုးအခက်အခဲဖြစ်နေတာကိုလည်း express ပြောပြဖို့ကြတော့လည်းအချိန်ကြီးရောက်အောင်ကိုမစင်သားမှုတနေ့တူကလှုပ်ရှားနေရတာဟာတွေဖြစ်တယ်ပေါ့နော်ပြောလို့ရှိလို့ရှိရင်ဒီလူမှုအတိုင်းဝိုင်းမှာအမျိုးသမီးတွေရဲ့အခမ်းကဏ္ဍကအရေးအကြီးကြီးအမျိုးသမီးတွေပါဝင်မှုနေမှုကလည်းအမြဲတမ်းအရေးကြီးနေတယ်ပေါ့နော်အဲ့ဒါကြောင့်မလို့အမကတော့ဒီအမျိုးသမီးတွေကိုတော့ဟိုဒီနေ့ဒီရက်မှာတကဘာလုံးကနေပြီးတော့ဂုံပြူနေတယ်ဆိုတဲ့ဟာကိုတော့အရန်ကိုအခုံယူတယ်ပေါ့နော်ဒီရက်ဒီရက်ကိုလည်းအမြဲတမ်းကျင်းပနေဖို့လိုတယ်ဒါကအမခံစားချက်ပေါ့လေနောက်တစ်ခုကကြတော့ဒီလုပ်ငန်းခွင်တွေမှာအမျိုးသမီးတွေရဲ့စွမ်းဆောင်မှုတွေဒီတနေ့တစ်ထက်တည်းပို့ပြီးတော့မြင့်မာလာတာကိုတွေ့ရတယ်ပေါ့နော်အမျိုးသမီးတွေကအိမ်မနေတာတွေမဟုတ်ပဲနဲ့အလုပ်ငန်းခွင်တွေကိုဝင်ကြတယ်ဒါပေမဲ့တစ်ဖက်မှာလည်းအင်တာမှုတာဝန်ကိုလည်းထမ်းဆောင်နေရတယ်တာသမီးရေးတွေဆိုလို့ရှိရင်အမျိုးသမီးတွေကရှေ့ဆန်းကနေပြီးတော့ပို့ပြီးတော့ဟိုအားစိုက်တာကိုတွေ့ရတယ်ပေါ့နော်ပစ္စံရှာတာတစ်ခုတည်းမဟုတ်ပဲနဲ့ဒီတာသမီးကိစ္စတွေဒီတာသမီးပညာရေးအကုန်လုံးပေါ့နော်ဒီဟာတွေများသောအားဖြင့်အမတွေ့တဲ့မိသားစုတွေအိမ်တော်စုတွေထဲမှာဒီတာသမီးရေးကိစ္စဆိုလို့ရှိရင်ဒီတာဝန်ကိုထမ်းနေတာဒီမျိုးသမီးတွေဖြစ်တာကိုအမတွေ့ရတယ်ပေါ့နော်အဲ့တော့ဟိုအမျိုးသမီးတွေကိုလည်းကျွန်မအမဂုဏ်ယူတယ်ဂုဏ်ပြုတယ်အထူးသဖြင့်မိခင်တွေပေါ့နော်ကျေးဇူးတင်ပါတယ
်ဟုတ်ကဲ့ပါရှင်မမနီအခုလိုမျိုးဖြစ်ကြပြတဲ့အတွက်အများကြီးကျေးဇူးတင်ပါတယ်ရှင
် sbs.com.au/bemis ကို home နေရာမှာထားပြီးတော့အမြဲတမ်းနှာစင်နိုင်ပါတယ်။နောက်ဆုံးရသတင်းတွေ၊စောင့်မားတွေနဲ့စစ်တမ်းတွေမှာပါဝင်ပြီးတော့ဆက်သွယ်မှုလုပ်နိုင်ပါတယ်။ sbs.com.au/bemis ဖြစ်ပါတယ်ရှင်။
ဒါမျိုးသတင်းဆောင်မာရီကိုပိုနားဆင်လိုပါလား Apple Podcast, Google Podcast, Spotify တို့မှာသင်ပင်ရာဖြစ်ဖြစ်ရယူတဲ့ Podcast ကနေပါ